ယူကရိန်းမြို့တော်ကိရှ်မြို့မှာပောက်ခွဲသံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကျတဲ့စီဗီယာရိုဒိုနက်စ်မြို့မှာတော့ရုရှားတပ်တွေကိုပြန်နဲ့ခုခံတိုက်ထုတ်နေတယ်လို့အရီဒေတာရဲ့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။စီဗီယာရိုဒိုနက်စ်မြို့ရဲ့80%ခန့်လုံးကိုရုရှားကထိန်းချုပ်ထားပေမဲ့လမ်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့လူကတ်စ်ဒေတာအုပ်ချုပ်ရေးမှူးဆာဂေးဂေဒေးကပြောပါတယ်။တနင်္ဂနွေနေ့ကပြောကြားလိုက်ပြီးမြို့တော်မှာတော့တနင်္ဂနွေအစောပိုင်းကပောက်ကွဲမှုတွေဖြစ်ပွားနေတယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီကပြောပါတယ်။အဘိလာ28ရက်ကလေးကဆိုရင်ကိဖြူကိုရုရှားကပြန်လည်တိုက်ခိုက်တာဒီနေ့ပထမဆုံးအကြိမ်ဖြစ်ပြီးယထာလတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်တွေနဲ့ပြစ်ခတ်တဲ့အတွက်အသေးပြောက်မရှိပေမဲ့တယောက်တရားရဆေးရုံတင်ထားရတယ်လို့မြို့တော်ဝယ် Vitali Klitschko ကပြောပါတယ်။လူငယ်စေတမှာတော့ဆက်တယောက်တေဆုံးခဲ့ကြောင်းသမ္မတဇယ်လန်စကီကစနေနေ့ညဗီဒီယိုမိန့်ခွန်းမှာပြောကြားသွားပါတယ်။ရုရှားသမ္မတပူတင်ကအခြေခံကျတဲ့အမားကိုကျူးလွန်ခဲ့ပေမဲ့ရုရှားကိုအချက်တကွဲဖြစ်အောင်တော့မလုပ်သင့်ဘူးလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေ့တုန်းကပြောခဲ့ပါတယ်။ဒါမှသာတန်တမာရေးအဖြစ်တရားရှာနိုင်မယ်လို့သူကဆိုပါတယ်။အဲဒီလိုပြောတာဟာပြင်သစ်နိုင်ငံကိုပဲအချက်တကွဲဖြစ်စေပါလိမ့်မယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကစနေနေ့ကတုံ့ပြန်လိုက်ပါတယ်။